စကိုင်းတိုင်းကမ်းမလူမြို့နယ်6000ဘိုးရွာမှာရှိတဲ့စစ်ကောင်စီတက်ဆွဲထားတဲ့တက်စကန်တစ်ခုကိုဒီကနေ့မနက်တနားီဝင်းကျင်လောက်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ကြပါတယ်။အဲ့လိုတိုက်ခိုက်ခဲ့တဲ့အချိန်မှာစစ်ကောင်စီဘက်ကတိုက်ခိုက်ရေးဂျက်လီယင်2စင်းနဲ့ပြန်ပြီးတော့တိုက်ခိုက်ခဲ့တာကြောင့်စုတ်ခွာခဲ့ကြရပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကြာဆုံးပြီးတော့4ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကပေးပို့တဲ့သတင်းကိုကိုစံကျော်ပြောပြပေးပါရှင်။
ကိုတောင်ဘိုးရွာမှာတက်ဆွဲနေတဲ့စစ်ကောင်စီရဲ့တက်စကန်ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဒီကနေ့ဒီဇင်ဘာ12ရက်မနေ့တနားရီဝင်းကျင်လောက်မှာတိုက်ခိုက်ခဲ့တာဖြစ်တယ်လို့ကမ်ဘလူမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စီရေးတာဝန်ခံက VOA ကိုပြောပြပါတယ်။ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကတိုက်ခိုက်ရေးဂျက်လီယင်2စီးနဲ့တိုက်ခိုက်ခဲ့တာကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်က2ဦးသေဆုံးပြီး4ဦးဒဏ်ရာရခဲ့တယ်လို့စစ်ကောင်စီရဲ့တက်စကန်ကိုလည်းမသိမ်းယူနိုင်ခဲ့ဘူးလို့စီရေးတာဝန်ခံကပြောပြပါတယ
်။မနေ့တနားရီလောက်ကစားတယ်မျိုးပြတ်ခတ်ကြတာဘောနော်3နာရီ50မှာကျဂျက်ဖိုက်တာရောက်လာဂျက်ဖိုက်တာနစီ4နာရီမှာတတိဂျက်ဖိုက်တာရောက်လာတော့ဒါစကန်ရလူရခြင်းကျွန်တော်တို့ဒါအကုန်ဂျက်ဖိုက်တာနဲ့ဆိုတော့အကုန်ပြန်ဆုတ်ပေးလိုက်ရတယ်ပြိုင်ပွဲချိန်ကတော့တော်တော်လေးကိုဘကဒါစကန်နဲ့အခြေကပ်နေဘောနော်တဲလက်မတင်လေဂျက်ဖိုက်တာလာတဲ့ခါကျကျွန်တော်ဘာမှလုပ်မရတော့ဘူးတော့အကုန်ရှောင်ရတာတို့ရဲ့ဘုံချင်းမအောင်ဒီဘက်ကတော့ကျွန်တော်တို့ဒါလေးဦးတန်ရရတယ်တဦးချဆုံးတော့ PDF တဲ့ကလေးကျွန်တော်တို့မှာကစဖန်သိန်းတဲ့နေသားမှာဒီလေကြောင်းရံအတွက်လည်းကျွန်တော်တို့အများနဲ့ထည့်သွင်းရတဲ့အတွက်စိတ်လိုက်မှပါကျွန်တော်တို့လုပ်ချင်တိုင်းလုပ်လို့မရဘူးနော်အဲ့ဒါတော့ကျွန်တော်တို့ဘက်ကအာဏာချက်ပေါ့အဲ့တော့အချိန်ကန့်တဲ့နေ့အလုံးလုံးမှာအချိန်အတူတည်းမှာဒါပြပပလုံးနိုင်လုံးနိုင်မလုံးနိုင်ကျွန်တော်တို့ကဒါကညီတောင်မှဒါလက်လွတ်ခဲ့ရတာဒီဒီလိုမျိုးဖြစ်တာပေါ့နော
်ကုရောင်ဘူမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေဟာကမ်ဘလူမြို့နယ်တဲကကျေးရွာတွေနေမြေရှင်းလင်းရေးတွေလုပ်ပြီးကျေးရွာတွေကိုမီးရှို့တာတွေမကြာခဏလုပ်တဲ့အခြေအနေကိုလည်းအခုလိုပြောပြပါတယ
်သူကထွက်ထွက်ပြီးတော့ရွာတွေအကုန်မီးရှို့တာအဲ့ကုရောင်ဘူတခွင်းလုံးလည်းပြောင်းတလင်းခါသလိုဖြစ်နေအိုင်နာရဲမှာဆိုရင်မီးရှို့ခံရတဲ့ရွာရဲ့လို့ရှိမှမရှိတာအဲတချို့ရွာဆိုရင်ဒါရွာလုံးပြောက်ရွာလုံးပြောက်ကိုဖြစ်သွားတာပဲကျွန်တော်ဒီဘက်ကိုတရတဝင်ဆိုင်ကနေပြီးသွားကြည့်လိုက်မြို့ချုပ်ကမထားရဲရွာကမရှိသလောက်ပဲ
စစ်ကောင်စီရဲ့နေမြေရှင်းလင်းရေးစစ်ကြောင်းတွေကြောင့်ကမ်ဘလူနယ်တဲကကျေးရွာတွေကဒေသခံတောင်းတဲ့ချီဟာတောတွေထဲမှာပုန်းခိုနေကြရပြီးစကိုင်းတိုင်းအတွင်းမှာလည်းစစ်ဘေးရှောင်တွေဟာတဖြည်းဖြည်းပိုပြီးတိုးလာနေပါတယ်ကိုးတောင်ဘိုးရွာစစ်စင်ရေးတွေနဲ့ပတ်သက်လို့စစ်ကောင်စီတရင်ပြန်ကြားရေးကတစုံတရာထုတ်ပြန်တာမရှိသေးပါဘူးစစ်တပ်ရဲ့နေမြေရှင်းလင်းထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြတဲ့စစ်ရှောင်အရေအတွက်တွေကတနေ့ထက်တနေ့ပိုပြီးတိုးလာနေပါတယ်။သခိုင်းတိုင်းအတွင်းအာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ကြေးရွာတွေရှိသလိုစစ်ကောင်စီကိုလိုလားတဲ့ကြေးရွာတချို့လည်းရှိနေပြီးအဲ့ဒီကြေးရွာတွေကိုစစ်ကောင်စီကပြည်သူစစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ။